ထိုင်းနိုင်ငံဘက်ကိုတင်ပို့မဲ့မူရစေးဝါးအမြောက်များကိုမြန်မာနိုင်ငံဘက်မှဒီတစ်ပတ်ထဲမှာဖမ်းဆီးမိခဲ့ပြီးတဲ့နောက်ထိုင်းအနာပိုင်းတွေကဒီကနေ့မှာပဲနယ်စပ်မှာလုံခြုံရေးတွေတင်းကျပ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ဖို့ဖရာမြို့နယ်ဘတ်ငွေလန်းအမှတ်30ကျေးရွာနဲ့မျက်နှာချင်းဆိုင်မိုးရဲမြစ်ခေါ်တောင်ရဲမြစ်တစ်ဖက်ကမ်းကမြန်မာနယ်စပ်မှာ ice မူရစေးဝါးတွေနဲ့ဘိန်းပြူစုစုပေါင်းကီလို1800လောက်တည်ဆောင်လာတဲ့ကုန်တင်ကားနဲ့အတူမြန်မာနိုင်ငံသား4ဦးကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ဒီကနေ့မှာပဲထိုင်းနယ်စပ်မှာလုံခြုံရေးတင်းကျပ်လိုက်တာပါ။မြန်မာနိုင်ငံဘက်ချမ်းမှာမူရစေးဝါးအမြောက်များကိုဖမ်းဆီးမိတဲ့အကြောင်းကိုတော့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ DKPA တရင်906နဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကထိုင်းအနာပိုင်တွေကိုအသိပေးအကြောင်းကြားခဲ့ပြီးတဲ့နောက်လုံခြုံရေးတင်းကျပ်လိုက်တာလည်းဖြစ်ပါရဲ့။ဖမ်းဆီးမိတဲ့မူရစေးဝါးတွေဟာထိုင်းဘက်ငွေတန်ပေါင်း1000ကျော်တန်ဖို့ရှိမယ်လို့ခန့်မှန်းထားပြီးထိုင်းနိုင်ငံကိုတင်ပို့ဖို့ဖြစ်ကြောင်းလည်းတာဝန်ရှိသူတွေကိုကိုးကားပြီးဒီကနေ့တော့ထိုင်းသတင်းစာတွေမှာဖော်ပြနေပါတယ်။ထိုင်းနိုင်ငံဘက်ပို့မဲ့မူရစေးဝါးအမြောက်များကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ဒီကနေ့မှာပဲမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတက်ခရိုင်အာဏာပိုင်တွေကဖို့ဖရာမြို့နယ်ထဲမှာရှိတဲ့ဝလီနဲ့ဘန်းဝေလံဖို့ဖရာစတဲ့ကျေးရွာတွေကကလင်ဝင်ဂိတ်လမ်းဆယ်ခုကကုန်ပစ္စည်းတင်ဆက်လီဂိတ်တွေကိုပါပိတ်လိုက်ပြီးလုံခြုံရေးတွေကိုတိုးမြင့်ထားကြောင်းဖို့ဖရာမြို့နယ်ရဲမှူးစူရင်တရာချစ်တလန်ကသတင်းတောက်တွေကိုပြောပါတယ်အခုဆိုရင်တက်ခရိုင်ထဲကဖို့ဖရာနယ်မြေဟာမူရင်မောင်ကိုသမားတွေလူပွဲသားတွေရဲ့မူရင်ဆေးတွေနဲ့လူသေးဆောင်ရအဓိကလမ်းကြောင်းဖြစ်လာနေလို့ထိုင်းနိုင်ငံအနေနဲ့အချိန်မီတားဆီးကာကွယ်နိုင်ဖို့အတွက်ဒီလမ်းတွေကိုပိတ်ဆို့လိုက်ရတာဖြစ်ကြောင်းမူရင်ဆေးဝါးတွေဖမ်းမိတဲ့နေရာနဲ့အနီးဆုံးနေဆက်လေကိတ်ဝင်လမ်းတွေကိုလည်းတွားရောက်ဆစ်ဆီးခဲ့တဲ့ရဲမှူးစူရင်တရာထစ်ကြလန်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါ DKPA Democracy အကျိုးပြုတက်မတော်ရဲ့နယ်မြေအတွင်းမှာဖမ်းမိတဲ့မူရင်ဆေးဝါးနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတဲ့အခါမှာတော့ဖမ်းမိတာမှန်ကန်ကြောင်းကိုသာအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးမြန်မာနိုင်ငံအပါအဝင်ရွှေသရီကန်ဒေသနိုင်ငံတွေမှာမကြသေးခင်ကစိတ်ကြွသေးတဲ့အများအပြားဖမ်းဆီးမိနေတာကိုကြည့်ရင်ကမ္ဘာတဝန်းလုံးမှာကပ်ရောဂါထိန်းချုပ်ရေးအာရုံစိုက်နေချိန်မူရင်ဆေးဝါးအမှောက်ကိုယ်ပိုင်းတွေကအခွင့်အောက်ယူနေတဲ့လက္ခဏာတရဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရင်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကမကြသေးခင်ကပဲသတိပေးထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။